အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်။မင်္ဂလာပါခင်ဗျာ။ဒီတဲ့လေလိုက်စီစဉ်ကကျိုးဆိုပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလုပ်သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမဝင်ရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေအများအပြားဟာအတုပ်လိုက်ဆိုသလိုပဲအဖမ်းခံနေရတဲ့တဲ့တွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်ဒါကိုကြည်ကြည်အဖြစ်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူတန်းစားတွေအတွက်ခဏအချိန်ထိအထောက်အကူမပြုသေးဘူးဆိုတာကတော့သိသာပေါ်လွင်နေပါတယ်အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတေမှုတွေကိုခါစီခံနေကြပြီးပြပကိုအလုတ်ထွက်လုနေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုသမအဖွဲ့ရုံးကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုသမားကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနယ်ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းလေလိုက်ပေါ်မှာရောက်နေပါပြီဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook ဆောင်မြင်တာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာတွေလည်းအများအပြားရှိနေပါတယ်ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးတော့ပါမယ်အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုက်ပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေဟုတ်ကဲ့ဒီတလနှစ်လအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့အရင်ဆုံးအချင်းချင်းပြောပြပေးလို့ရမလားခင်ဗျာ
။ကျွန်တော်တို့ land ရဲ့ဒရင်ချက်တွေဒီရဆိုလို့ရှိရင်ဇူလိုင်လနဲ့အခု join ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲအလေစက်တိုက်စုလိုပဲထိုင်းနိုင်ငံတောင်ပိုင်းမှာဒီမြန်မာနိုင်ငံသားတွေပေါ့နော်တရားမဝင်မြန်မာနိုင်ငံသားတွေကိုဆဲစည်းတာတွေအလားစက်တိုက်စုလိုပဲကြားနေရပါတယ်ဆိုတော့ကြတော့ကျွန်တော်တို့ခုနောက်ဆုံးသိရတဲ့အခြေအနေရတယ်ရှင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ကြောကြားထားတာဆိုလို့ရှင်ဒီတစ်နှစ်ထဲမှာကိုပဲလူ 9,000 ကျော်လောက်ကိုဖမ်းမိတယ်ဒီနှစ်လတွန်းတော့မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေအလားတရားမဝင်ရောက်လာတာတွေကိုဖမ်းဆီးရေးယူရတယ်လူတို့သိရပါတယ်ကြာအလားဆိုလို့ရှင်အခုကာလမှာပြောမယ်ဆိုလို့ရှင်အခုကာလကတော့ဒီ9လပိုင်းထဲမှာဆိုလို့ရှင်တော့ထိုင်းနိုင်ငံရဲ့အခြေအနေရဆိုလို့ရှင်2018မှာလဲသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှင်ဗက်တက်တန်းဗီဇာတက်တန်းစတဲ့တက်တန်းတူအောင်လဲကာလတွေမတိုင်ခင်လေးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားမဲ့အလုပ်သမားတွေကိုဖန်စီရဲ့ဟလာဒီ operation တွေရှိတတ်တဲ့လာလာလေးတွေရှိပါတယ်2018ခုနှစ်ဒီဥစားလာဒီဝင်လာတွေထဲမှာလဲဒီလိုဖန်စီတာတွေနေရင်းဒေသကိုပြန်ပို့တဲ့ကြပ်မှုခံတဲ့လူသမားတွေရှိခဲ့ပါလေကြ
။ဟုတ်ကဲ့ခင်ဗျာ
။
ဟုတ်ကဲ့ပါ။ဟုတ်ကဲ့။ဒါဟာဒါဟိုကျွန်တော်တို့တရားဝင်စာအုပ်နဲ့ဟို MOU အရာသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူသမားတန်းနဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းနဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းတရားမဝင်ရလဲနော်။ခမန်းကြီ
း။ဟုတ်ကဲ့ခင်ဗျာ။ခမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းလူသမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာထိုင်းနိုင်ငံအတွင်းထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့ဟိုလာအိုနိုင်ငံအလုပ်သမားတွေစုစုပေါင်းရေလူသားတွေအပေါင်းပေါ့သုံးတန်းကျော်ရှိရလို့ပြောပါတယ်ဒီထဲမှာအများစုကကျွန်တော်တို့မြန်မာရှူဆောင်အလုပ်သမားတွေအများစုကရောအလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်လန်းခွဲကျော်နဲ့သုံးတန်းကျော်လောက်ဝင်ရောက်လုပ်နိုင်နေတာရှိတယ်အဲ့ထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံမရှိတဲ့အလုပ်သမားတွေလည်းလောက်ကင်နေရာမျိုးကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီအချိန်မျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါတယ်ခင်ဗျာဦးရဲနိုင်ဝင်းလေးလိုက်မှာရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ဦးရဲနိုင်ဝင်းရေဟိုဦးရဲနိုင်ဝင်းဟာလည်းဟိုအရင်တော့ကတည်းကမြန်မာနိုင်ငံထဲမှာဒီအလုသမာအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုသမာရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စည်းပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလို့လောက်ကြတာလူမျိုးဖြစ်နေတာ哦ဆိုတော့ကျွန်တော်တို့နိုင်ငံတွေမကောက်ဘူးဒေတာရင်းကတခြားနိုင်ငံတွေမှာလည်းစောစောဦးမှုကျော်ပြောသလိုကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလောက်ကြတဲ့သူတွေလည်းရှိတာပဲလေနောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲနောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလို့လောက်နေကြတာပဲဆိုတော့ရှေ့ပြောင်းလုပ်သမားဘွားတွေနဲ့သူတို့လည်းလောက်နေကြရတာပဲဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါတန်အင်းဒီချင်းနိုင်ငံတခုထဲမှာနေကိုတန်နှစ်တန်းလောက်ဝန်းကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာက ဥယျာဉ်ဝန်ကြီးဟိုအလောက်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလှုပ်အားကနေတာလားမြန်မာနိုင်ငံသားတွေအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလောက်ကင်ဖန်တီးပေးမှုကလည်းတစ်ခါကအားနေတာပါတယ်ဒါလောကလာကနေရတယ်ပါဒီနှစ်ခုတော့တော့ဆက်ဆက်ပါတယ်ဟိုဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတော့အင်ဂျီအစိုးရလက်ထက်မှာဒါစမှုစုံနေမှာဆိုဒီ CMB လို့ပေါ့အထက်ချုပ်လုပ်ငန်းလေးမှာဆိုရင်ဒါအလုပ်ကံတို့၅သိန်းလောက်တို့ဖန်တီးပေးနိုင်တယ်ပေါ့။ဒါပေမဲ့လို့တကယ်တမ်းလုံးလူချင်းတဲ့အခြေအတွက်ကအများကြီးဖြစ်နေတယ်။ဖြစ်ရချင်းအကြောင်းရတော့ပါလို့ဆိုတော့တိုင်းပြည်ရဲ့တကယ်ဟိုလေယာမြေလေယာပြဿနာပေါ့။လေယာလူသားပြဿနာကိုအဲကျွန်တော်မဖြေရှင်းပေးနိုင်ဘူး။လေသမားရေပုံပုံဆင်းရဲလာတဲ့အကျက်လေးတွေထိုက်လာတယ်။အဲ့ဒီကနေပြီးတော့အလုပ်လက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့။အဲ့ဒါဒီလူပြားတွေကိုဝင်လာတဲ့အလုပ်သမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီလူပြားတွေရဲ့လက်ရှိစက်မှုစုံတွေမှာအလုပ်အများဆုံးပေးနေတာကမိန်းကလေးလူသမားတွေကိုဖြစ်ပြီးတော့ဒီလူသားလူသားကြီးကအများအားဖြင့်အလုတ်ကင်မရှိကြတော့အဲ့ကကြတော့ဒီလူငယ်လူရွယ်တွေကအများအားဖြင့်ဒီပြပကိုထွက်လုချင်တဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်နေပြီးရောတရားမဝင်နေပြီးရောပြပမှုတွေကအများကြီးဖြစ်နေတာပဲ
ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဦးရနိုင်မကတော့အရင်တုန်းကတော့ဒီတနင်္ဂနွေတိုင်းတာနဲ့အလုတ်သမားအကြီးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကကောဒီအလုတ်ကင်ဟိုပါပေါ့ဒီဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်တဲ့နေရာမှာအလုတ်ကင်ဖန်တီးမှုဘာလို့တခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင်အလုတ်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခက်အခဲများရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟိုတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလုတ်ကင်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမပေါ်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ဆက်เสียကောင်းတယ်အမှန်မှားတော့ဆက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးရဲ့နိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံနေရတော့သူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလုတ်ကန်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့ကျသူတို့ကဒီအလုတ်ကန်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဥတည်ပြီးစဉ်းစားတာအဲ့တော့ယင်းလုံနိုင်မှုတွေထိတ်ကျော်တဲ့နေရာမှာလည်းတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ဗျာသူတို့ရေမှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့တော့ဝင်ရောက်လုတ်ကင်လာတဲ့ယင်းလုံလုံနိုင်မှုတွေနဲ့အတူဒီအလုတ်ကင်တွေဆန်းပြီးပြည့်တဲ့နေရာမှာလည်းပါဆိုဒီအလုတ်သမားကြီးရဲ့တကယ်လိုအပ်ချက်အခန်းကဏ္ဍပေါ့နော်လုတ်ခါတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပြည်ပြည်လေးနဲ့ဥပဒေနဲ့ညီရရှိအောင်သူတို့အကောင့်တွေမခေါ်နိုင်ဘူးဒါကဟိုတစ်ခါတော့ဒီပြည်လေးမှာအလုတ်ကင်တွေရရဲဆိုရင်တော့မှလုတ်သမားကြီးကကျေညက်နေတာမဟုတ်ဘူးတားရတော့ရေးအစင်မပြေဘူးလေးထိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတစ်ဖက်ကတော့တိတိတရတိုးတက်မလာဘူးတစ်ဖက်ကလူနေမှုစိတ်ကြမြင့်တက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အနေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တည်းမှာပဲဖြစ်နေတာကပါလဲဆိုတော့ဒီအလုပ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်ဒါကြောင့်လဲဆိုတော့ဒီကိစ္စကဟိုပြောမှဆိုရင်ဒီနာဝတနာအဖဒီလေးအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာယင်းနှုတ်နံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာယင်းနှုတ်နံမှုနဲ့ဒီပေါ်ပေါက်လာတဲ့တန်းတဲ့ချီရဲ့ရှိတဲ့ဒီအလုပ်သမားတွေအခက်ခဲတာကိုဖဲ့မစင်ပါဘူးအဲ့ဒီကြေညာမှာဒီလုပ်ငန်းဝင်တွေကဒီရှင်းပြောင်းလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေဆိုဒီကကြီးလက်တွေတက်လာတဲ့လုပ်သမားတွေတုံတို့ကြားလို့တက်ရတဲ့ဟိုဒီစက်မှုစုံတွေရဲ့ဒီတကယ်ကျူးကျော်လို့နေရာမျိုးတွေမှာစင်ရတဲ့ရက်ွက်တွေမှာဖြစ်သလိုနေရတယ်အဲ့ဒါတချို့ဆိုရင်ဂျင်းပြီးအစအစင်ပြီးစားရေးတောက်ရေးအစင်ပြီးအဲ့ဒီဒီအစအစဒီမြင့်တဲ့ကျမ်းမာရေးဆောင်ရှောက်မှုတွေကမရှိဘူး။နော်အဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကင်တွေအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ဆက်တွဲပြဿနာတွေကဆက်လက်ဖြစ်ပေါ်နေမှာ။ဖြစ်ပေါ်နေတဲ့ဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကျတော့ပါလေဆိုဒီရဲ့ကောင်းမွန်တဲ့နေရာတွေကိုရှာဖွေပါလေ။အဲ့တော့ပေါ့ပါဆိုတော့ဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမဟုတ်ချင်တော့ဘူး။ဒါလည်းဆိုတော့ဟို၄နှစ်လောက်လည်းဒီလောက်ပဲ၁၀နှစ်လောက်လည်းဒီလောက်ပဲအသက်တွေကလည်းကြီးသွားတယ်အဲ့တက်ကဘာလဲဆိုတော့ကြည့်ရင်သူ့ဘဝပို့တိုးတက်မလားအခုဒီဘက်မှာဆိုပို့ဆိုးတာကအသက်25နှစ်ကျော်သွားရင်မိန်းကလေးတောင်မှအလုံးမခံရတဲ့ကိစ္စတွေဖြစ်ပေါ်လာတယ်ပေါ့နော်အဲ့တော့သူတို့ကဘာအာမခံကြမှာမရှိဘူးဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးရနဲ့ပတ်သက်တဲ့လက်တွေ့ကြရမူဝါဒတရားကိုခိုင်မာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ပြောပြနေတယ
်ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်ဆင်ယူမှာတော့ဆိုးရိမ်နေကြတဲ့လူတွေကပါဆိုအလုံးလုံးနိုင်တဲ့သမယအလုံးလုံးကြဖို့သူတို့ကဒီမှာတော့ပေါ့တက်တက်တုံတုံလှုပ်ပေးနေတာကိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကြွားချမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနေမွေဆိုတော့ဟိုတစ်ခုနဲ့တစ်ခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုမရှိလို့အလုပ်ကိုင်းမရှိဘူးဆိုတော့လေဟိုအဲ့ဒါလည်းကိုကိုအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုနိုင်ငံတွေက SME တွေကိုမြေတောင်မြောက်ပေးရင်တော့ တနည်းအားဖြင့်ဟိုအလုတ်ကိုင်ဖန်တီးရေးကိုအထောက်အကူပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်ရရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျာကိုချစ်မြင့်ရှိပါလားခင်ဗျာ
မရှိပါဘူးဆရာဆရာကျွန်တော်တို့ကလေကျွန်တော်တို့ကတော့လက်တွေ့အခြေအနေပြောရရင်ကျွန်တော်တို့ကတော့တောင်းတာဆိုတော့လေသမားယာသမားတွေဆိုတော့အလုတ်သမားရယ်လေသမားရယ်ရှေ့တဲမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေဟိုကျွန်တော်တို့လေသမားတွေကဟိုကျွန်တော်တို့ယာရီတိုင်းမှာဟိုလုံငန်းွယ်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာကျွန်တော်တို့ဟိုစပားဆိုရင်ရိတ်သိမ်းချွေလေးဆက်တွေပေါ်လာတယ်ကျွန်တော်တို့ရက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒါတော့ကျွန်တော်တို့လုံသမားတွေကအခုတော့လဲမရရတော့ဘူးဟိုအဲ့လိုအစားရှိတဲ့ပြင်ကျွန်တော်တို့လူနဲ့လောက်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာလုံသမားလူကန်စားအလုပ်မရှိတော့ဖြစ်တဲ့ခါကျတော့ကျွန်တော်တို့ဘာပေါ်ဝင်ဝေးကိုရတာတယ်ဆိုတဲ့နိုင်ငံကြီးအိမ်ကျင်းနိုင်ငံတွေကိုတော့ကြာလာကြတယ်။အဲကြတော့ဆရာကျွန်တော်အလို့ရှင်လုံသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေ။ကျွန်တော်ပြီးတဲ့လောက်ဆိုရင်ကျွန်တော်တို့မြန်မာနိုင်ငံအစိုးရအနေနဲ့ကျွန်တော်တို့ဘာပေါ်ဟိုလုံသမားတွေကိုနိုင်ငံခြားမထွက်စေခြင်းကိုပြီမှာကျွန်တော်တို့အခြေခံလျက်စစ်မီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးအဆင်ပြေလိမ့်မယ်လို့ထင်နေဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမှာတိုင်းကျွန်တော်တို့ကဟိုသတ္တမတွေကျွန်တော်မြန်မာနိုင်ငံအခြေခံဟိုစင်စားတွေကသူများနိုင်ငံမသွားပဲနဲ့သူများနိုင်ငံအနေငယ်သောစက်ယုံလုပ်ယုံတွေလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်ကျွန်တော်တို့သတ္တမတွေလည်းမိသားစုနဲ့ဥမကွဲတိုင်းပြည့်နေရထိုင်ရအဆင်ပြေမှာပေါ့ဆရာဒါပါပဲဆရာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ချင်ပါတယ်လေလိုင်းပေါ်ကိုအစစအကိုချစ်မြင့်ပြောထားတဲ့ကိစ္စပေါ့နော်ဒီကျွန်တော်တို့လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာဆေးရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပဝင်ပေါ့လို့ဖို့နေရာဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားလေသမားတွေဘက်ကပြန်ပြောတာလည်းလေယာမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မောကိုရဲနိုင်ဝင်ဘလုံးလေးလာမိတော့ဒီဟိုလေယာကဏ္ဍကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခက်ခဏလို့ဖြစ်နေတာ哦ဟု
တ်ကဲ့အဲဒီကြတော့ဒီဟိုလေယာကဏ္ဍရဲ့ဒီမှာတကယ်ဟိုပြဿနာကဟိုဘာလဲဆိုလို့ရှိရင်ကျွန်တော်တို့ပြင်မပြဿနာပေါ့ဗျာပြင်မပြဿနာ၄ရက်လို့ကျွန်တော်အမြင်တယ်ဒီကြတော့ဒီလေယာဆိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ဒီကြတိရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခိုင်ရမှာမရှိဘူးအဲဒါမှဒီအချိန်ကြီးဒီတိရပြီးပြဿနာတွေကျွန်တော်တို့မဖြေရှင်းနိုင်ဘူးနောက်တစ်ခါဘာလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူးအဲဒါခါပေါ့ပြီးနိုင်စေမပြည့်နေတဲ့ပြဿနာဈေးဘက်ပြဿနာပေါ့နောက်ဤပညာဒီပြဿနာ၄ရက်ကိုကျွန်တော်ပုံမှန်ကမှဖြေရှင်းနိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူး။အဲ့တော့လေယာလုပ်ငန်းခွင့်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းခွင့်ရလေသမားတို့ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ဆိုင်ရာဟိုလောက $2 လောက်ပဲရှိတယ်ပေါ့ဗျ။အဲ့လောက်နဲ့ကရက်တီလို့မရဘူးပေါ့နော်။နောက်တစ်ခါဒီလေယာသမားတွေအနေနဲ့ကဒီအဆက်ကဘာလဲဆိုတော့ဆေးရန်လေယာတွေဓာတ်မြေဩဇာလို့ပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဟိုဒီတီးရဲ့ပြဿနာရင်ဆိုင်နေရဘာလဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေလောက်ဒီအုပ်ထားတဲ့ကုမ္ပဏီတွေစိတ်ကျချင်တဲ့ဟာတွေရင်ဆိုင်နေရတယ်။အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေသမားတွေအတွက်ကတစ်ဖက်ကတော့ဒီကျွေးမိပြီးတဲ့ပြဿနာလေယာမီပြဿနာအစည်းကွက်ပြဿနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတယ်လိုက်ပြီးဆင်းရဲမွဲတည်လာတာအဲဒီမှာကတော့နိုင်ငံတော်သားသမီးတွေအပါအဝင်သူတို့ပါဝင်ကဘာလဲဆိုတော့အချို့လေယာလုပ်ငန်းမလုပ်တဲ့လူသမားတွေကလေယာလုပ်ငန်းကိုသူတို့ကြတွေတက်လာတယ်သူတို့ကမလဲစောစောတင်တော့ပြောတယ်တကယ်တော့လုပ်ငန်းပေးနိုင်တာကဟို main ကလေးတွေကိုအကန့်အသတ်နဲ့ပေးနိုင်တယ်ယောက်ျားလေးအများကြီးကြတော့မပေးနိုင်ကြဘူးတော့အဲ့တော့ဘာလဲဆိုတော့ဒီပြည်သားကိုထွက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေတာပေါ့နော်အဲ့တော့နေရာမီဖွင့်ကြိုးရေးလက်ဒီလိုပဲဘူးတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူးတကယ်ပြည်မှာတက်တနာတွေမဖြစ်ချင်းနိုင်ဘူးသူဒီစင်းရဲပွဲတွေကိုတက်တနာတွေကျွန်တော်မဖြစ်ချင်းနိုင်ဘူးအတစ်ဆက်တည်းကတော့ပူဇော်ဝင်လည်းပြောကြလို့ပဲအဲ့ဒီနည်းကိစ္စလည်းဒီလိုပဲတကယ်တမ်းကျတော့နိုင်ငံတကာယဉ်ကျေးမှုနံမှုတွေဖိတ်ခေါ်နေတယ်လို့ပြည်ရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာပြည်ရင်းလုပ်ငန်းရှင်တွေဖွင့်ကြိုးလာအောင်တကယ်ကအစိုးရပံ့ပိုးနိုင်တယ်လားဆိုတော့လည်းမလုပ်နိုင်ဘူးဟိုနိုင်ငံတကာချင်းွေတွေပေါ့ဗျာဂျာကာလိုချင်းွေတွေရပါတယ်ချင်းွေကအတူကပုံရတက်တမ900ခန့်လုံးပဲရှိတယ်ဒါပေမဲ့လို့တကယ်လုပ်ငန်းရှင်လေးတွေပြန်ချီးတဲ့ခါကျတော့သူက1300ခန့်လုံးအောင်ချီးတယ်ဒါတော့အလွယ်တကူမရဘူးပေါ့အဲ့တော့အဲ့လိုလုပ်ငန်းရှင်လေးတွေမဖွင့်လို့လာတာလည်းအလုတ်ကန်ရှားပါမှုရဲ့တောက်ဆက်တွေဖြစ်လာတဲ့ပြဿနာတွေကျွန်တော်ပါပါတယ
်ဟုတ်ကဲ့ဟိုရန်နိုင်ဝင်ကျေးဇူးတင်ပါတယ်အခုကျွန်တော်တော်ရရှင်နေဝင်ပြီးတော့ဟိုဆန်းနဲ့ရေးပြီးဆွေးနွေးထားတာကိုလည်းကျွန်တော်တို့ဟိုဖတ်ပြကြပါတယ်မနားလောင်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ပထမဆုံးအကောင့်ကတော့အောင်သူရာဆိုတဲ့သူပါကမ္ဘာအမွေဆုံးနိုင်ငံမှာဖွံ့ဖြိုးနေတဲ့နိုင်ငံတွေလောက်လစာမှမပေးနိုင်တာတွေ့ကြမှာပဲလေတဲ့ နိုင်ငံခြားတွေလိုလစားပေးလဲလုပ်ငန်းရှင်တွေပြုတ်မှာပေါ့အကောင်ဆုံးကသွားမဲ့သူတွေကိုအစိုးရကကူညီပြီးတက်ဆိုင်ရာတန်အမတ်တွေကကာကွယ်ပေးစေချင်တာပါပဲတဲ့အရင်ခေတ်တွေကတော့တချို့တန်ရုံတွေမှာအခွန်ဆောင်ရမတပါမိသည့်ကိစ္စမှဆောင်ရမပေးပါလို့ရေးထားခဲ့ကြဘူးတယ်လို့ဆိုထားပါတယ်ရှင်။နောက်အကောင့်ပိုင်ရှင်တယောက်ကတော့ပီတာကိုကိုလို့ခေါ်ပါတယ်။ကျွန်တော်တို့နိုင်ငံမှာတဲ့စင်ကာပူဝန်ကြီးချုပ်လီကွမ်ယူလိုလူမျိုးရှိနေရင်တော့တိုးတက်ပြောင်းလဲမှာမဟုတ်ဘူး။ဘာလို့လဲဆိုတော့ငြိမ်းချမ်းရေးကိစ္စ2008ဥပဒေပြင်ဆင်ရေးအဓိကကျတဲ့အချက်တွေပြင်ဆင်ချင်သူတွေစ조사လိုက်လုပ်နေပေမဲ့ဖြက်စည်းရဖြက်စည်းကြောင်လိုက်လုပ်နေတဲ့လူတစုရှိနေတဲ့ရွေးတဲ့ကျွန်တော်တို့နိုင်ငံသားတွေသူများနိုင်ငံကနေကျွန်ဘဝကလွတ်မြောက်နိုင်အောင်မဟုတ်ဘူးလို့ဆိုပါတယ်ရှင်။ကြံတဲ့သူနောက်ဆုံးတယောက်ကတော့ကြော်စရာဆိုတဲ့သူပါ။ VOA, BBC, RFA စတဲ့မီဒီယာသမားဆိုသူတွေက NLD ကိုတစ်ဖက်သက်လော်ပေးခဲ့ကြလို့အခု NLD အနိုင်ရနေပြီးအစိုးရဖြစ်နေပြီးပြည်သူတွေဘာကောင်းစားသလဲဘာတွေပိုကောင်းလာသလဲဘာကဏ္ဍတွေမှာတိုးတက်ပြောင်းလဲလာသလဲတအားတို့အိမ်ပြန်ချင်ပြီဆိုတဲ့နိုင်ငံခြားရောက်မြန်မာတွေကိုလည်းသနာပါတယ်အခုမြန်မာပြည်မှာမြန်မာလူလတ်ပိုင်းတွေမရှိတော့ဘူးတဲ့အဖို့အဖွားနဲ့တက်ကြီးရွယ်ဦးတွေပေါ်ကျနေတဲ့တောနယ်တွေမှာတွားကြည့်ကြပါလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့အတူအခုဖတ်သွားတဲ့ comment တွေဆောစောကျွန်တော်တို့ဆွေးနွေးသွားတာတွေနဲ့ဓာတ်ရိုက်ကိုတက်ဆိုင်နေတဲ့ဟာတွေလည်းဖြစ်ပါတယ်နောက်အကောင့်ပိုင်ရှင်ဦးစိုးရဲဆိုတဲ့သူကတော့နိုင်ငံခြားရေးနှိမ့်နာမှုအလုံးအရင်ဝင်ရောက်မလာသေးလို့ပါတဲ့ဒါကလည်းအကြောင်းအမျိုးမျိုးကြောင့်အဲ့ဒီကလာမှအဆင်ပြေမယ်အင်းဒီချင်းထိုင်းဗီယက်နမ်တို့ကိုနမူနာယူကြည့်ကြပါတဲ့သူတို့လည်းဘာမှတတ်တာမဟုတ်ပါဘူးတဲ့နောက်တစ်ယောက်ကတော့မြတ်နိုးမောင်ဆိုတဲ့သူပါဘာမှမပြောင်းလဲသေးဘူးဗျာတဲ့အခြေခံလူတန်းစားတွေဘဝအခုရေကြီးမတောက်ရရင်တောင်ရေတွင်းလေးတော့မြင်ကျင်တာပေါ့ဗျာတဲ့အခုတော့အမတ်တွေလကကောင်းတာပဲမြင်နေကြရပါတယ်တဲ့ဆိုပြီးဆွေးနွေးထားပါတယ်ကျွန်တော်ကိုမိုးကျော်လေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဆရာဟုတ်ကဲ့မှုကျော်ကြီးအဲ့ဒီတော့အခုထိုင်းမှာဟိုရောက်နေကြတဲ့မြန်မာနိုင်ငံအလုပ်သမားတွေဟာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာဆိုတော့သူတို့အရင်တော့ဆိုရင်တော့ကျွန်တော်တို့ကြားရတာနေဆက်ဒေတာကလူတွေပဲလာကြတယ်ဆိုတော့အခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေစွန်နေပြားတွေအစားလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေရောဘာတွေလဲဗျဆိုတော့ဆိုလိုချင်တာကတော့ဗျာဟိုထိုင်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာစားနေနေလာစားမပေးဘူးဆိုတာတွေလည်းကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့ကိုကြီးလောက်ဆောင်ပေးနေတယ်လဲ
โอเคကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့ထိုင်းနိုင်ငံထဲမှာရှိတဲ့ထိုင်းဥပဒေတွေနဲ့သူတို့ရပိုင်ခွင့်တွေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းမိကြောင်ပေါ့နော်စာဆောင်တွေဂျာနယ်တွေပြင်လဲတွေတက်ပြီးတော့ပေးတာတွေရှိတယ်နောက်ကိုကြီးလောက်ဆောင်ပေးတာတွေရှိတယ်စိတ်ဝင်စားဝင်နေတဲ့နေရာမှာဟာတော့ကပြဿနာတွေအလုပ်ရှင်အလုပ်သမားပြဿနာတွေဖြစ်လာရင်ထိုင်းဥပဒေကလိုက်လံကိုကြီးဆောင်ရွက်ပေးတာတွေရှိတယ်သူတို့ကြတော့ဆောင်းဆောင်းကအမီးတဲ့မိဘကိုဖျားလို့ဆိုလို့ရှိရင်ဒိုင်းနိုင်ငံအတွင်းမှာရှိခဲ့အရွှေပြောင်းရောက်ရှိလာတဲ့မြန်မာပြည်ကြောင်းလူသမားတွေကတော့ဒေတာအနှံ့ပြီးပြရတယ်ဒါပေမဲ့လို့ဒိုင်းနိုင်ငံထဲမှာရောက်တဲ့အခါတိုင်းလည်းဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုပ်နိုင်တဲ့အနေနဲ့အလှအမျိုးရှိဘူးဒုက္ခရောက်နေတာတွေရှိတယ်လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်ဘာလို့ဆိုတော့လူသားအင်အားများတဲ့အခါကျတော့ဝင်ရောက်လာတဲ့လူသားအင်အားများတဲ့အခါကျသူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟလာနောက်နှစ်ယောက်သုံးယောက်လောက်ရှိရဲ့အကြံရှိနေတဲ့လုပ်သားအင်အားရှိနေတဲ့ခါကျတော့သူတို့ကအလုပ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြီးပေါင်းဆောင်ရွက်တဲ့လူတို့မမြင်သေးတာအခြေခံဒါတစ်ချက်တွေ့ရတယ်တွေ့တဲ့ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့သူတို့ထိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့သူတို့မဲဆောက်ဒေသမှာဆိုလို့ရှိရင်ရှင်းနိုင်အလုပ်ချိန်လွတ်လပ်တယ်ဆိုလို့ရှိရင်သူက310ပတ်ရမှာပေါ့နော်ဘန်ကူ310ရမှာဒါပေမဲ့လို့ဒီလုံးမောင်၄00လောက်ရှိတယ်လုံးမောင်၄00လောက်ရှိတယ်လက်ဆောက်ဒူတာတွင်လည်းမှာပဲဟလာဒီအများဆုံးရတာက200အစိတ်150ရနေပြီ200အစိတ်အများဆုံးတော့ပဲရတယ်310ရတဲ့စိတ်ယုံတွေကလက်ချိုးယူလို့ရစိတ်ယုံတွေတော့ပဲရှိတယ်ဘာလို့ဒီချင်းမျိုးတွေရှိတယ်လေရန်ငွေချင်းတွေကလည်းစောလုံးကတူတူကျမ်းမင်းနဲ့ညီညွတ်တဲ့ဟလာတကယ်ကောင်းမွန်တဲ့လုံစုံနဲ့ဟလာထိခိုက်မှုကြီးရင်းရဲ့နေပြီးကျေးဆဲတဲ့အခြေအနေမျိုးတွေမရှိဘူးဆိုတော့ကျွန်တော်တွေ့ရတယ်ပြီဆိုရင်အလုံးအားလက်ရက်ဒီသူတို့ရဲ့ရပိုင်ဝင်အခွင့်အရေးတွေကလည်းအပြည့်အဝမရဘူးဆိုရှိရတယ်။မြန်မာနိုင်ငံထွက်လာတဲ့ညာလည်းပဲအခြားနိုင်ငံတွေရောက်တဲ့ခါမှာလည်းကျွန်တော်ဒီမှာအဲရှေ့ပြောင်းမြန်မာလူသမားတွေအနေနဲ့ကတကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်ကြီးရဲ့စိန်ခေါ်မှုတွေဥရိယစိန်ခေါ်မှုတွေအများကြီးရှိပါတယ်။ဒီအချိန်မှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်းရနေပေါ်လို့ရှိရင်အင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်။အဲဒီလူသမားလက်မှတ်တွေလုပ်တဲ့ခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့အဲဆောင်ရွက်နေတဲ့အဲ့တော့နိုင်ငံသဘောတူရောက်လာတဲ့ MOU လူသားတွေရှိဒီ MOU လူသားတွေမှာလည်းစက်တန်လာလေးစေကိုချက်ပြီးစောတော့ကျွန်တော်ပြောထားတဲ့လုပ်ငန်းဝင်တွေသူတို့ မူလကစာချုပ်ချုပ်ခဲ့တဲ့လုပ်ငန်းဝင်တွေမှာမလုပ်ရမလုပ်နိုင်ရတဲ့အခြားလုပ်ငန်းဝင်တွေကိုရောက်သွားတာတွေရှိတယ်။ပြီးရင်ဒုက္ခတွေ
ဒ
ါသာတွေအပြည့်အဝမရတာတွေရှိတယ်။ဒီအခြေအနေမျိုးတွေရှိပါတယ်ဗျ။ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကိုမျိုးကိုမျိုးကျေးဇူးတင်ပါတယ်။ကိုရဲနဲ့ဝင်ကျွန်တော်တလေလိုင်းမှာဖိတ်ခေါ်ချင်ပါတယ်။နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဟိုဒီပြဿနာကြီးကအမြဲတမ်းကြီးတဲ့အခက်အခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုသမားပြဿနာအခုလိုမျိုးပြပောက်ထူအလုသမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတက်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုကင်ဖန်တီးပေးနိုင်အောင်ဘာများအစိုးရအနေနဲ့လုပ်ပေးသင့်တယ်လို့အကြံပေးချင်ပါလဲ
သူများက SME တွေကိုတစ်ခါအားပေးဖို့လိုတယ်လို့တကယ်လည်းဒါဖိနမင်းအကောင့်နဲ့ပေါ်ပေးဖို့လိုတယ်နိုင်ငံတကာယင်းနှီးလုံနိုင်မှုတွေဖိတ်ခေါ်မှုနဲ့အတူဒီအလုတ်ကံကြီးရလာတဲ့အချိန်မှာဒီအလုတ်သမားတွေအတွက်ထိုက်တန်တဲ့အခွင့်အရေးတွေပေါ့။ဒီလိုထိုက်တန်တဲ့လုခလာစားကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေတို့အတွက်အနာဂတ်ဘဝအာမခံရဲ့ကြီးရာတွေကိုအကောင့်တွေပေါ်ပြီးမှဆိုရင်တော့ဒါကကြော့ကြသွားတယ်။တစ်ခါကတော့အလုတ်ရှင်တဲ့အလုတ်သမားဒီပြဿနာတွေကိုအစိုးရကကြားကဖြန့်ပြေတဲ့ပုံစံမျိုးပဲနဲ့သူကိုယ်တည်းကမူဝါဒချမှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်။အလုတ်သမားတက်တာချောင်းကြီးလုပ်ငန်းတွေတစ်ခါကအကောင့်တွေပေါ်ပြီးဖို့လိုတယ်။လူတိုင်းမှုစိတ်ချော့ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ဒါပေါင်းကောင်းမွန်လာတဲ့အခြေအနေဖြစ်ပေါ်လာနိုင်တယ်။
ဟုတ်ကဲ့ကိုမိုးကျော်နောက်ဆုံးကျွန်တော်တို့စက္ကန့်20လောက်ဟိုထိုင်းမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတွက်အစိုးရဒါမှမဟုတ်လေထိုင်းမှာရှိနေတဲ့တန်ယုံကနေပြီးတော့ဗာများလုတ်ပေးစီခြင်းပါတယ်လေတစ်ချက်လောက်နှစ်ချက်လောက်ကလေးကျွန်တော်ခက်မြန်မြန်လေးပြောပြပါဦ
းဒီပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံတွေကနေပြည်ပတွေထွက်ခွာသွားတဲ့အလုပ်သမားတွေအတွက်ဆိုလို့ရှိရင်လက်ခံတဲ့နိုင်ငံတွေပေါ့ကျွန်တော်နိုင်ငံတွေပြုနေတဲ့လက်ခံတဲ့နိုင်ငံတွေရဲ့ဒါဒီနိုင်ငံခြားသားအလုပ်သမားအရေးကိုစီမံဆောင်နေတဲ့ဥပဒေတွေ policy တွေအဲ့ဒါတွေကိုတခြားပထမဦးဆုံးသိလို့တယ်သိလို့ရှိလို့ရှိရင်တရားဝင်မှုဆိုင်ရာလူနိုင်ငံတွေကနေပြီးထွက်ခွာပြီးလွတ်လွတ်လပ်တဲ့လူသားတွေကိုတကယ်ပဲဟလာဒီကောင်းမွန်တဲ့လုပ်ငန်းဝင်တွေရောက်ပြီးတော့ကြတော့ဒီချက်ချာပဲဟလာဒီလောကကြီးပြည်ဝရတဲ့အခြေအနေမျိုးကိုဖြစ်ဖို့ဆိုလို့ရှိရင်စောစောကပြောတဲ့ agency တွေပေါ့နော်ပွဲစားတွေကြီးတဲ့
agency တွေကို
ဝင်ပြီးပို့မှုရှိလာတဲ့အခါကျတော့အဲ့ဒီဒီရဲ့လုံထုံးလုံးမှန်းရတဲ့ကိစ္စတွေရှိလာတဲ့အခါဆိုလို့ရှိရင်လူသားလူဒီလူသားတွေကပြည်ပကိုရောက်ပို့မယ်လို့သူစောစောတရားဝင်မှုထောက်ထားရေးလုပ်ရတာပြီးပြီးကုန်ကြလာတယ်။ဒါပြီးပြီဆိုလို့ရှိရင်လုပ်ငန်းဝင်တွေကစောစောကျွန်တော်ပြောသလိုပဲသူတို့ပထမမူလကမြန်မာနိုင်ငံထဲမှာစာအုပ်ချုပ်ခဲ့
တယ်။ဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
။လုပ်ငန်းဝင်တွေလူစားတွေအမျိုးမျိုးတွေမှာမရောက်ရှိပဲနဲ့အခြားလုပ်ငန်းဝင်တွေထဲမှာမတက်မတာနဲ့လုပ်ငန်းဆောင်ရွက်နေရတယ်ရှိတယ်။ဒီပြဿနာတွေကလည်းမိမိလူဝါရှိနေပါတယ်ဆိုင်နိုင်ငံတွေထဲမှာလည်
းဟုတ်ကဲ့ကိုမိုးကျော်ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်အချိန်အတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့ဆုံးမှာမဟုတ်တော့ပါဘူး။အပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။